လုတ်ပိုင်ခွင့်ဆိုင်ရာအလွဲသုံးစားလုပ်တယ်ဆိုတဲ့ဆွတ်ဆွဲချက်တွေထွက်ထားတဲ့တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်အပေါ်တိုင်ကြားစာတစ်စောင်ကိုဒီကနေ့ဇန်နဝါရီလ24ရက်ကြာသပတေးနေ့မှာလက်ခံရရှိထားတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီပြောခွင့်ရတူက VOA ကိုအတည်ပြုပြောဆိုပါတယ်ဒီစာကိုစီစစ်ပြီးတော့ဆက်လက်လှုပ်ဆောင်သွားမယ်လို့လည်းပြောပါရယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရယ်ရှင
်တနင်္သာရီတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလဲလက်မော်နဲ့ပတ်သက်တဲ့တိုင်ကြားစာကိုလက်ခံရရှိပြီးပြီဆိုတာ NLD ပါတီဗဟုပြောခွင့်ရဒေါက်တာမျိုးညွန့်ကအတည်ပြုပြောဆိုတာပါဒါပေမဲ့လည်းစာပါအကြောင်းအရာအသေးစိတ်ကိုတော့မပြောသေးပါဘူ
းအခုဒီနေ့မှကျွန်တော်စီတိုင်ကြားရောက်တာပါခင်ဗျအဲ့ဒီတိုင်ကြားကိုနော်အခိုင်အမာရှိမှရှိကြည့်ရအောင်ပါ။အဲ့တော့ရည်ရည်မဆရာမဟုတ်ပါဘူး။အဲကျွန်တော်တို့ကတော့အမှန်တကယ်ပဲမာယွန်းလာလားဒါမှမဟုတ်ကျွန်တော်တို့ကိုအလုရှုပ်အောင်ပဲသင်တရင်နေပြနေလာတော့မသိတော့ပါဘူးဗျာ။နော်ကျွန်တော်တို့ကတော့ပုံမှန်အတိုင်းနဲ့ဆောင်ရနေကြပါလား။တိုင်းစာကိုကျွန်တော်ပြန် analyze လုပ်အောင်ပါ။
တနင်္သာရီတိုင်းဒဝဲမြို့နယ်တွင်မှလျှက်စစ်တားအားဖြန့်ဖြူးရေးလုပ်ငန်းတရက်6 5လေးလံနဲ့တခြားဖွံ့ဖြိုးရေးလုပ်ငန်းစီမံကိန်းတချို့ကိုတနင်္သာရီတိုင်းဒေသကြီးအစိုးရခွင့်ပြုချက်နဲ့စောင်ရွက်နေရဲ GDS ကုမ္ပဏီနဲ့ဆက်စပ်တာတွေဆွေမျိုးနီးစပ်တော်သူကိုကိုယ်ရေးအရာရှိအဖြစ်ခံထားရဲဆိုတဲ့ကိစ္စစားရည်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုဝန်ကြီးချုပ်ဒေါက်တာလဲလက်မော်ရင်ဆိုင်နေရတာဖြစ်ပါတယ်GDS ကုမ္ပဏီကလျှက်စစ်တာဖြန့်ဖြူးဖို့တင်တာစာချုပ်ကိုတိုင်းအစိုးရနဲ့သာချုပ်ဆိုခဲ့ပြီးစွမ်းရင်ဝန်ကြီးဌာနကရွေးချယ်ခဲ့တဲ့ကုမ္ပဏီမဟုတ်တဲ့အပြင်စာချုပ်မှာနေရာလွတ်ချံပြီးချုပ်ဆိုခဲ့လို့တိုင်းအစိုးရနဲ့ GDS ကုမ္ပဏီကိစ္စကိုပြည်အောင်စုအဖွဲ့အစည်းတွေရဲ့သဘောထားမှတ်ချက်တွေယူပြီးသမ္မတအစီတင်ပြသွားမယ်လို့လျှက်စစ်စွမ်းရင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ကဒီဇင်ဘာ27ရက်ကလုပ်တဲ့ပြည်အောင်စုလွှတ်တော်အစည်းအဝေးမှာပြောထားပါတယ်ဒီစာချုပ်ကစာချုပ်အင်္ဂါရက်နဲ့မညီရက်အတွက်ပြက်ပြက်နေပြီဖြစ်ကြောင်းကိုလည်းပြည်အောင်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုအဖွဲ့ဥက္ကဋ္ဌဦးကြီးမြင့်ကပြောပါရယ
်သူကတော့ဟိုစာချုပ်ချုပ်တယ်ဆိုတာကတော့ဥပဒေနဲ့အညီချုပ်ရင်ပုံလင်းလင်းဖြစ်တယ်မဖြစ်ဘူးဆိုတာကတော့သူနိုင်ငံရေးအပိုင်းပေါ့နော်အဲဥပဒေပိုင်းကြတော့အဲစာချုပ်တကူကစာချုပ်အင်္ဂါရက်နဲ့ညီရမယ်လीစာချုပ်အင်္ဂါရက်နဲ့မညီဘူးဆိုတော့အဲစာချုပ်ကအတိမဖြစ်ဘူးပြစ်တာပေါ့အဲအဲ့ဒါကတော့ဥပဒေပိုင်းပဲလीကတူဆွေမျိုးဟုတ်တယ်မဟုတ်ဘူးဆိုတော့နိုင်ငံကြီးဘိုင်းကိုဥပါဒိယလုပ်နေတယ်ဥပဒေအရအဲ့စာချုပ်ကပြည့်နေပြီပေါ့နော
်မြမရေနံနဲ့သွားဝတုံးွေလုပ်ငန်းကလျှက်စစ်ဓာတ်ထုတ်လို့ရေလုပ်ငန်းကိုပေးရတန်းငွေခွဲရနေတဲ့ကကုပပေနှစ်တန်းကိုတနင်္သာရီတိုင်းဒေသကြီးအစိုးရထောက်ခံချက်နဲ့ GGS ကုမ္ပဏီကိုခွဲပေးခဲ့တယ်ဆိုတာကိုလည်းလျှက်စစ်စွမ်းရင်ဝန်ကြီးဌာနဒုဝန်ကြီးကပြည်အောင်စုလွှတ်တော်မှာပြောထားပါတယ်GGS ကုမ္ပဏီကအခွန်ရှောင်လျာရှိသလိုတဘာဝတန်းွေဖို့အတွက်ကြက်ငွေ30,000ကျော်နိုင်ငံတော်ကိုပေးရမယ်ကြွေးကြံလည်းရှိနေတာပါအခုတိုင်ကြားစာနဲ့ပတ်သက်ပြီး NLD တနင်္သာရီတိုင်းအမှုဆောင်စင်စင်ကမသိရပဲဗဟုကိုတိုင်ကြားမှုသာဖြစ်ကြောင်းတနင်္သာရီတိုင်း NLD ပြန်ကြားရေးတာဝန်ခံဒေါ်မြရယ်နာတင်ကပြောပါဗျာကျွန်
တော်တို့အော်ရပဲရှိပါတယ်ဗဟုတိုင်တော့ကျွန်တော်တို့မသိဘူးနော်ဟိုဒေါက်တာညွန့်ညွန့်စီတိုင်စာရတယ်ဆိုတော့ဒေါက်တာညွန့်ညွန့်ကတို့တော့ကိုယ်စလဲဟိုင်ရတိုင်ကြားစာဌာနဆိုတော့ဘယ်လိုပုံစံနဲ့သူ့တိုင်လို့တိုင်နေဆိုတော့ကျွန်မမသိဘူးပေါ့ရှင်အမကျွန်မတို့ပါတီအလုံးမှုဆောင်အစစ်စစ်မှာတော့ဒေါက်တာလဲလဲမော်နဲ့ပတ်သက်ပြီးဝန်ချုပ်နဲ့ပတ်သက်ပြီးတိုင်ထားတဲ့တိုင်စာမရှိပါဘူးရှင
်ဆွေမျိုးနီးစပ်တော်သူကိုကိုရေးအရာရှိအဖြစ်ခံထားရဆိုတာနဲ့ပတ်သက်ပြီးတော့ဒါဟာပါတီကိစ္စကန့်သက်ထားရဲ့ကိစ္စဖြစ်နေအောင်မို့ဥပဒေနဲ့ညှိစိုးမှုမရှိပဲပါတီကသာအရေးယူရမှာဖြစ်ကြောင်းဒေါက်တာမျိုးညွန့်ကပြောပါရယ်ဒါပေမဲ့လည်းဘလို့အရေးယူမယ်ဆိုတာကိုတော့အတိအကျရှင်းရှင်းလင်းလင်းမသိရသေးပါဘူး